ထိုင်းနိုင်ငံမှာဆေးအုပ်ချုပ်ရေးကြီးညာခဲ့တဲ့အထိထိုင်းနိုင်ငံရဲ့အချက်အလက်တွေကြီးထွားလာနေတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်မကင်းဖြစ်နေချိန်မှာပဲရှေ့တောင်အရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကတော့ကန့်ကွက်စရာမရှိတဲ့အကြောင်းပြောပါရယ်ဆေးအုပ်ချုပ်ရေးအောက်မှာသတင်းမီဒီယာတွေအပေါ်ကန့်သတ်မှုတွေရှိနေတဲ့အပေါ်မှာတော့သတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေဘက်ကစိုးရိမ်မကင်းဖြစ်နေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါရယ်ရှင်
ထိုင်းနိုင်ငံမှာဆေးအုပ်ချုပ်ရေးကြီးညာခဲ့ရတဲ့အထိတင်းမာမှုတွေကြီးထွားလာနေတဲ့အခြေအနေတွေအပေါ်မြန်မာနိုင်ငံကလက်ချဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အာဆီယံအသင်းရဲ့သဘောထားတွေဟာနေပြည်တော်မှာနောက်ဆုံးကျင်းပခဲ့တဲ့ကအသင်းဝင်နိုင်ငံတွေရဲ့သဘောထားတွေအတိုင်းမပြောင်းလဲဘူးလို့မြန်မာသမ္မတရဲ့ပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ကပြောပါရယ်သူထွတ်တန်ရုံတက်ခတ်မှုတွေဖြစ်ပွားခဲ့တဲ့အထိနိုင်ငံရေးပြစ်ခတ်တွေကြီးထွားလာနေတာကြောင့်ငင်းချင်းရင်းနဲ့ညီဝက်ပြပြရေးအတွက်ဆေးဥချုပ်ရေးကြီးညာခဲ့တာသာဖြစ်တယ်ဆိုတော့ထိုင်းစစ်တပ်ရဲ့ပြောဆိုချက်ကြောင့်လဲစိုးရိမ်စရာမရှိဘူးလို့ပြောပါတယ
်ထိုင်းတပ်မတော်ကလည်းဒါဟာအလားအာဏာလွှဲပြောင်းယူတာမဟုတ်ဘူးညီဝက်ပြပြရေးအတွက်ဆောင်ရွက်တာဖြစ်တယ်လို့သူတို့ပြောထားပြီးဖြစ်ပါတယ်ပြီးရင်သူတို့ရဲ့သုံးဆောင်ချက်ကလည်းလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကျပ်တဲကိုဖြည့်ရှင်းနိုင်အောင်ဆောင်ရွက်ချက်ဖြစ်တဲ့လို့ကြောင့်မို့ကျွန်တော်တို့အနေနဲ့ဒါဘလို့စေတော့ဟုထုတ်ပြန်ထားတဲ့ကြီးညာချက်တိုင်းမှာကျွန်တော်တို့ရှိပါတယ်
ဆေးဥချုပ်ရေးကြီးညာခဲ့ရတဲ့အထိနိုင်ငံရေးကြက်တဲတွေကြုံနေရတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကတော့အနီးကပ်စောင့်ကြည့်နေသလိုစစ်တပ်အနေနဲ့အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာဖို့သူထွက်တန်ရုံမဖြစ်အောင်ထင်းထင်းထင်းထင်းဆောင်ရွက်ဖို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကအင်္ဂါနေ့ကပဲတိုက်တွန်းခဲ့တာပါလူခွင့်ရေးလှုပ်ရှားမှုဖွင့်ပြတဲ့ Human Rights Watch ကလည်းအာဏာသိမ်းတဲ့လုပ်ရဆန်းဆန်းဆေးဥချုပ်ရေးဟာမလိုလားတဲ့လုပ်ရအဖြစ်နဲ့ကန့်ကွက်ကြောင်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကတော့ထိုင်းနိုင်ငံရဲ့လက်ရှိအခြေအနေမှာလိုအပ်ချက်အရကန့်သတ်မှုတွေလုပ်ရတာသာဖြစ်တယ်လို့မြင်ပါတယ
်။ဒါတော့ဗျာကျွန်တော်တို့ဘယ်နိုင်ငံမဆိုအရေးပေါ်အခြေအနေမှာတော့သူကတချို့ဒီမူလအဖွင့်ရေးကိုကန့်သတ်တာရှိတာပါပဲ။အမေရိကန်နိုင်ငံမှာတော့ဒုတိယကမ္ဘာစစ်ဖြစ်တုန်းကထုတ်ပြန်ချက်တွေကိုကန့်သတ်တာမျိုးနောက်စက်တင်ဘာ17ရက်တိုက်ခိုက်မှုပြီးနောက်ပိုင်းမှာသူတို့ရဲ့အမျိုးသားလုံခြုံရေးဥပဒေရမီဒီယာတွေရဲ့ရေးသားချက်တွေအဲ့ဒါနဲ့အသုံးပြုမှုတွေကိုသူတို့စောင့်ကြည့်တာမျိုးတွေရှိတာပဲလေ။ဒါကတော့ကျွန်တော်တို့ကအေးပေါ်ချိန်နေရဖြစ်မနေမလွဲမချောင်သာလုပ်ရတဲ့ကိစ္စလို့ပဲကျွန်တော်မြင်ပါတယ
်။ဒါအပြင်လည်းထိုင်းနိုင်ငံမှာဆေးဥချုပ်ရေးကြီးညာခြင်းနဲ့အတူသတင်းမီဒီယာတွေအထူးသဖြင့်ရုပ်မြင်သံကြားနဲ့ရေဒီယိုတန်လွင့်လုပ်ငန်းတွေကိုပိတ်ပင်တာတွေရှိခဲ့တဲ့ပုံမှာတော့စာနယ်ဇင်းသမားတွေကစိုးရိမ်နေကြတာပါ။ထိုင်းနိုင်ငံခြေဆိုင် ARD Magazine ရဲ့ Editor ဦးအောင်စောကလည်းသတင်းစာလွတ်လပ်ခွင့်အတွက်သာမကအပြောင်းလဲတွေလှုပ်လာကစားမြန်မာနိုင်ငံလိုတိုက်ပြည်မျိုးတွေပွန်တူကူးစရာနမူနာဖြစ်လာမှာစိုးရင်ရတယ်လို့ပြောပါတယ
်စိုးရင်စရာတော့အများကြီးရှိပါတယ်အရင်ကတည်းကရှိတာလေထိုင်းမှာလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကဒီလိုအချိန်နေမတည်ငြိမ်မှုတွေဖြစ်တဲ့အစပြီးတော့ဒီ website တွေကို block လုပ်တာတွေအဲ့ဒါဒီထိုင်းနိုင်ငံရေးနဲ့ပတ်သက်ပြီး critical piece နဲ့ရေးတဲ့ဟာတွေကိုအသေးချာ block လုပ်ပြီးတော့အသေးချာစားတဲ့ site ပေါင်းကရာကျော်ရှိတယ်ဆိုပြီးတော့ကျွန်တော် CPJ တို့ဘာတို့ကနေပြီးတော့ကျွန်တော်တို့သိရတယ်လေဆိုတော့အခု martial law ဘုံဆေးဥချုပ်ရေးကာလမှာတော့ပို့ပြီးတော့တင်းကျပ်မှုတွေရှိမယ်နိုင်ငံခြားသတင်းတောက်တွေရောနောက်ပြီးတော့ဒီ law of the ထိုင်းနိုင်ငံရောကာဘလုံးနေတဲ့ဒီ local paper တွေအစပို့ပြီးတော့ပြစ်ထားမယ်ဟာတွေရှိတယ်ပေါ့လေအချိန်ထဲမှာပဲမြန်မာနိုင်ငံလိုဟာလာမိမိကိုမိမိ reformist လုပ်နေတယ်ဆိုတော့ပြောတဲ့စစ်ဆိုးရတဲ့ဖြစ်လဲဘာမှမကျူတရားလဲဒီလိုချိန်နေမျိုးတော့ကျွန်တော်မြင်တာသဘောချမှာပါဒီ press freedom လိုချင်တဲ့သူတွေ independent media ကိုလေးစားလိုက်တာထိမ့်သိမ်းဆောက်ရှောက်ချင်တဲ့သူတွေတော်တော့မကောင်းတဲ့လက္ခဏာပါပဲဒါပေမဲ့အဲ့ဒါကိုဘယ်မြန်မာပြည်မှာအများနဲ့ကျင့်သုံးနေတဲ့ပြန်ကြိုင်းမိထနာဟာမျိုးတွေနောက်စစ်ဆိုးကတစ်ဖြစ်လဲဒီဆိုးကလူတွေကတော့ဒါမျိုးတွေသူတို့တဘောကြမှာပဲလို့ကျွန်တော်ထင်ပါတယ
်စာနယ်ဇင်းသမားတွေခွင့်ရေးလှုပ်ရှားနေတဲ့ CPJ ဖွဲ့ကလည်းထိုင်းနိုင်ငံမှာဆေးဥချုပ်ရေးနဲ့အတူမီဒီယာတွေပေါ်ကန့်သတ်ပိတ်ပင်မှုတွေလုပ်ခဲ့တဲ့အတွက်ပြည်တင်ရှုတ်ချကြောင်းကြီးညာချက်ထုတ်ပြန်ခဲ့တာပါအင်္ဂါနေ့ကဆေးဥချုပ်ရေးကြီးညာခဲ့ပြီးနောက်ဂျိုရုနဲ့ကေဘယ်ရုပ်မြင်သံကြားဌာန10ခုထက်မနည်းကိုပိတ်ပင်လိုက်တယ်လို့ရေဒီယိုတွေရုပ်မြင်သံကြားအစီအစဉ်တွေမှာလည်းစစ်တပ်ကကြီးညာချက်တွေကိုလိုအပ်ရင်ကြားပြတ်ထည့်သွင်းမှုညွှန်ကြားထားတဲ့အကြောင်းလဲ CPG ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ